ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဘူဘန်တာဝန်ရှိသူတွေဟာနိုင်ငံသားငွေလဲလှယ်ရေးလုပ်ငန်းလိုင်စင်ရရှိပြီးလုပ်ကိုင်နေကြတဲ့ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေငွေလဲကောင်တာတာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံမှုပြုခဲ့ပါတယ်။အဲ့ဒီခေါ်ယူတွေ့ဆုံမှုနဲ့ပတ်သက်ပြီးပုဂ္ဂလိကဘဏ်တာဝန်ရှိသူတယောက်ပြောတာကတော့အထွေထူးမဟုတ်ပါဘူး။ထုံးစံတိုင်းဒေါ်လာဈေးတွေတက်လာလို့ဈေးမကစားကြဖို့ဘူဘန်စီမင်းစည်းကမ်းတွေကိုလိုက်နာကြဖို့ပြောတာပါလို့ဆိုပါတယ်။သူပြောတာမှန်ပါတယ်။မြန်မာနိုင်ငံမှာဒေါ်လာဈေးအမြန်ဆန်တက်သွားတဲ့အခါတိုင်းတနည်းအားဖြင့်မြန်မာကျောက်ဝင်တန်ဖိုးထိုးကျသွားတဲ့အခါတိုင်းဘူဘန်ကအဲ့လိုပဲလုံလေလုံထရှိတာပါအခြားမြန်မာကျောက်ဝင်တန်ဖိုးတည်ငြိမ်အောင်ထိထိရောက်စွမ်းဆောင်ပေးနိုင်ခြင်းတော့မရှိပါဘူးအခုဒီချိန်ဆိုရသည်လက်ထက်မှာမြန်မာကျောက်ဝင်တန်ဖိုးဘာကြောက်ကူးလို့မြန်မာဆန်ဆန်ကြာချင်းသွားရတာလဲဒီလိုဖြစ်ရမျိုးဟာတိုင်းပြည်စီးပွားရေးကိုဘလို့တက်ရောက်နိုင်တယ်ဆိုတာနဲ့ကုစားဖို့နီးနာတွေမရှိတော့ဘူးလားဆိုတာဂုရုပတ်ဆွေးနွေးတင်ပြသွားပါမယ်
တကယ်တော့မြန်မာကျောင်းဝင်တန်ဖိုးဟာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်မလာခင်ကတည်းကတရိပ်ရိပ်ကြာဆင်းနေတာပါအစိုးရတက်စပြီးတာဝန်ယူတဲ့ဧပြီလ1ရက်နေ့မှာအမေရိကန်ဒေါ်လာကိုမြန်မာကျောင်းဝင်1,200ဈေးပေါက်ပါတယ်နောက်ပိုင်းတက်လိုက်ကျလိုက်နည်းနည်းပါးပါးဖြစ်ပြီးစက်တင်ဘာလဆန်းနဲ့လက်ရှိအောက်တိုဘာဒုတိယအပတ်ထိအချိန်အဟုန်နဲ့မြင့်တက်ပါတယ်ပြီးခဲ့တဲ့အောက်တိုဘာ၄ရက်နေ့ကတော့အမြင့်ဆုံးအနေနဲ့ဒေါ်လာ1,288ကျပ်ဈေးအထိဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းဈေးနည်းနည်းကျသွားလိုက်တာအောက်တိုဘာလ9ရက်နေ့မှာတော့ဒေါ်လာ1,290ဈေးပေါက်ပါတယ်။ဘဟုပန်ရဲ့ငွေလဲသတ်မှတ်နှုန်းကတော့ဒေါ်လာ1,260ကျပ်ပါ။ပြင်ပငွေလဲနှုန်းနဲ့တိတ်အကွာကြီးတော့မဟုတ်တော့ပါဘူး။အစိုးရတက်တန်း6လတာကာလမှာဒေါ်လာဈေးနှုန်းကျပ်90လောက်တက်သွားတာပါ။မြန်မာကျပ်ငွေနဲ့နှိုင်းယှဉ်ရင်ဒေါ်လာဈေးတစ်ခုတည်းတက်တာမဟုတ်ပဲအခြားထိုင်းဘတ်တရုတ်ယွမ်စင်ကာပူဒေါ်လာအားလုံးအချိုးအစားအလိုက်လိုက်တက်တာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားတယ်လို့ဆိုနိုင်ပါတယ်တွက်ကြည့်ရင်6လအတွင်းမြန်မာကျပ်ငွေတန်ဖိုး 5.8 ရာခိုင်နှုန်းကျဆင်းသွားတာပါဒီငွေတန်ဖိုးမနည်းပါဘူးအတိပ္ပယ်ကတော့ဧပြီလ1ရက်နေ့တုန်းကတလလစာကျပ်3,000ရယူသူဟာအခုအောက်တိုဘာထဲမှာတော့သူ့လစာ6,000-4,000လောက်ပဲတန်ဖိုးရှိတော့တဲ့သဘောသွားတက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ်အနိမ့်ဆုံးလုခတနှစ် 3,600 တက်မှတ်ချက်နဲ့နှိုင်းရှင်ရင်တော့အခုချိန်မှာ 3,600 ကျက်တဲ့အများကြီးဝယ်လိုအားနည်းသွားပါပြီ
။ခုလိုဒီမှာကျပ်ငွေတန်ဖိုးကျဆင်းတဲ့အခါထုံးစံအတိုင်းကုန်စည်ဈေးနှုန်းနဲ့ဝန်ဆောင်ကဈေးနှုန်းတွေလိုက်ပြီးတက်လေရှိပါတယ်။ကုန်စည်နှုန်းတွေတက်တဲ့အခါနိုင်ငံသားငွေဈေးနှုန်းက600ခန့်နှုန်းလောက်တက်တာခင်ဗျားတို့လည်း600ခန့်နှုန်းလောက်ပဲတက်တဲ့နဲ့ဆိုပြီးသတ်မှတ်ပေးလို့မရပါဘူး။သူတော်သူဆောင်ပြီး600ခန်းလုံးမကတက်မယ်ဆိုတာနားလည်နိုင်ပါတယ်ဒီလိုမြန်မာကျောင်းဝင်တန်ဖိုးကျဆင်းလို့ကုန်စည်နှုန်းတက်တဲ့တန်ကိုပို့ပြီးခန်းစားရတာကအောက်ခြေဝင်ငွေနဲ့ပြည်သူတွေပါသူတို့ရတဲ့ဝင်ငွေတက်မလာပေမဲ့ကုန်စည်နှုန်းကတက်နေတဲ့အတွက်ကောင်းကောင်းဒုက္ခရောက်ကြရတာပါပဲဒေါ်လာစည်းနှုန်းတွေမတည်ငြိမ်တော့နောက်ထပ်ဒုက္ခရောက်ကြသူတွေကတော့နိုင်ငံသားငွေအသုံးပြုရသူတွေနိုင်ငံသားထွက်ရမယ့်သူတွေပါအခုလိုဒေါ်လာပြင်ပစည်းဟာဘူဘန်သတ်မှတ်စည်းနှုန်းနဲ့ကွာခြားနေရင်အတက်ကြမ်းနေရင်ငွေလဲလှယ်ရေးလိုင်စင်ရထားတဲ့ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေမှာဒေါ်လာနဲ့အခြားနိုင်ငံငွေတွေလွယ်လွယ်ဝယ်လို့မရတော့ပါဘူးလူတစ်ယောက်ကိုဒေါ်လာ200 300စသဖြင့်ကန့်သတ်ပြီးရောင်းတာဒေါ်လာမရှိလို့ဆိုပြီးအယောင်ကောင်တာကိုစောစောပိတ်တာစတာတွေလုတ်တက်လို့ပါပဲဒီအတွက်ဒေါ်လာရောင်းချင်သူပြည်သူတွေဟာငွေလဲကောင်တာတွေမှာဈေးနှိမ်တာခံရပြီးဒေါ်လာလိုအပ်သူတွေကတော့ပြင်ပမှောက်ကိုပေါက်ဈေးမှာသွားဝယ်ရတယ်ဆိုတော့ကမောက်ကမအခြေအနေမျိုးအပြဲလိုလိုကြုံကြရပါတယ်
လက်တလုံးမြန်မာကျပ်ငွေတန်ဖိုးကျဆင်းသွားရတဲ့ပြဿနာနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တွေကအမျိုးမျိုးခန့်မှန်းပြောဆိုကြပါတယ်။ပြောဆိုရမှာအဓိကတူညီတဲ့အချက်ကအစိုးရဘတ်ဂျက်လုံငွေပြတာများလို့ဆိုကြပါတယ်။နောက်တစ်ချက်ကပို့ကုန်နဲ့တွင်းကုန်မှာတွင်းကုန်များပြီးနိုင်ငံသားငွေလိုအပ်ချက်များတာကြောင့်ဖြစ်တယ်လို့လည်းမှတ်ချက်ပေးကြပါတယ်။ပို့ပြီးဖြစ်နိုင်ခြေရှိတာကလွှတ်တော်တစ်ကနေတောင်သူလယ်သမားတွေအတွက်စိုက်ပျိုးစရိတ်ချင်းငွေပမာဏအများအပြားချေးပေးလိုက်တဲ့ကိစ္စကြောင့်ပါပဲ။ဒီလိုချင်းငွေပို့ထုတ်ချေးပေးနိုင်ဖို့လွှတ်တော်တွင်ဗဟိုဘဏ်တာဝန်ရှိသူတယောက်လာပြီးတင်ပြရမှာတော့ပုံမှန်လှည့်လည်နေတဲ့ငွေကြေးတွေကနေချေးပေးဖို့တော့ငွေမရှိဘူး။ဒါပေမဲ့ငွေတိုက်စာချုပ်တွေရောင်းချရာကနေငွေတွေဖြစ်စီငွေဆက်ကူရိုက်ထုတ်ထားပြီးလှည့်လည်ငွေကြေးတွေမထက်သွင်းရတဲ့ငွေတွေကဖြစ်စီချေးပေးနိုင်ကြောင်းအဲ့ဒီလိုချေးပေးလိုက်ရင်ကျပ်ငွေတန်ဖိုးကျဆင်းမှုတော့ဖြစ်ပွားနိုင်ကြောင်းကြိုတင်တတိပေးပြောဆိုထားပြီးဖြစ်လိုပါပဲအခုငွေတန်ဖိုးကျဆင်းမှုအကြောင်းရင်းနဲ့မှအဲ့ဒီကိစ္စလေးပါနိုင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မ မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြန်မာနိုင်ပေမဲ့စီးပွားရေးတိုးတက်မှုကတော့ခုနှစ်ဒသမ၈ရာခိုင်နှုန်းလောက်တိုးတက်နိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုငွေတန်ဖိုးဖောင်းပွားရေးဆိုတာဟာစီးပွားရေးဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေအတွက်ထက်သက်တဲ့သဘာဝလို့ဆိုပေမဲ့မြန်မာနိုင်ငံလိုအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကူးပြောင်းနေနိုင်ငံမျိုးအတွက်ကတော့အထူးသဖြင့်ထ
င်းချင်းထိအစိုးရသည်ဟာအလုတ်ကန်အခွင့်အလမ်းများများဆဆဖော်ထုတ်ပေးတာအောက်ခြေပြည်သူတွေအကျိုးခံစားနိုင်မဲ့စီးပွားရေးပေါ်လစီမချမှတ်နိုင်သေးတာစတဲ့ပြဿနာတွေရှိနေတဲ့ကြားထဲငွေဖောက်ပွားမှုလို့ကြံ့ငွေတန်ဖိုးကျဆင်းတဲ့ပြဿနာပါပေါ်ထွက်လာလေတော့စေသားပြည်သူတွေအတွက်ငွေပူရကင်းမောက်ကိန်းဆိုင်မဲ့အခြေအနေရောက်စေပါတယ်လက်ရှိအစိုးရဘတ်ဂျက်လုံငွေပမာဏကြီးမားနေတဲ့အောက်မှာနိုင်ငံခြားအရာငွေကြေးရမုံငွေနည်းနေတဲ့အောက်မှာဘဟုဘန်ဟာမြန်မာကြံ့ငွေတန်ဖိုးတည်ငြိမ်အောင်မထိန်းနိုင်ပါဘူးဒီအတွက်ကြံ့ငွေတန်ဖိုးကျဆင်းမှုကြောင့်ပေါ်ပေါက်လာတဲ့ကုန်စည်နှုန်းကြီးမြင့်ခြင်းလိုပြဿနာမျိုးအောက်ခြေပြည်သူလူအပေါ်ရက်ခတ်မှုနည်းတဲ့ထက်နေအောင်တနည်းတိုင်းပြည်တည်ငြိမ်အောင်အစိုးရအနေနဲ့အထူးလေးထားအကောင့်ထဲပေါ်ပေးသင့်ပါကြောင်းပြင်ပြလိုက်ရပါတယ်